အော်တိုဘာလအစပိုင်းကဖြစ်ပျက်ခဲ့တဲ့ရခိုင်ပြည်မြောက်ပိုင်းကပြည်ပခါတွေဖြစ်ရာဒေသတွေမှာလူသားချင်းစာနာမှုဆိုင်ရာကူညီတွေပေးဖို့အတွက်ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံအပါအဝင်နိုင်ငံပေါင်း14နိုင်ငံကတန်ယုံတွေကတိုက်တွန်းလိုက်ကြပါတယ်။ရခိုင်ပြည်နယ်အခြေအနေဟာအကူအညီတွေအမြန်ဆုံးရဖို့လိုအပ်နေတယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဖော်ပြခဲ့တာပါ။အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခဖြစ်ပွားရာဒေသတွေမှာလူသားချင်းစာနာထောက်ထားရေးအကူအညီတွေအများဆုံးရရှိနိုင်ဖို့ရန်ကုန်မြို့အခြေစိုက်တန်ယုံ14ခုကတိုက်တွန်းလိုက်တာပါမြန်မာပြည်ရဲ့မိတ်ဆွေနိုင်ငံတွေဖြစ်တဲ့အလျောက်အဲဒီဒေသတွေမှာဖြစ်ပျက်နေတဲ့လူသားချင်းစာနာအကူအညီပေးရေးလုပ်ငန်းအခြေအနေတွေနဲ့ပတ်သက်လို့အလွန်မင်းစိုးရင်ပူပန်ရတဲ့အကြောင်းဒီကနေ့မှာပူးတွဲထုတ်ပြန်ချက်တစောင်းထုတ်ပြန်ခဲ့ပါတယ်လက်ရှိအချိန်မှာတချို့ကြီးပါတွေမှာကနဦးအကူအညီတွေပေးနေတာတွေ့သလိုလူသားချင်းစာနာထောက်ထားရေးအကူအညီတွေပြန်လည်လှုပ်ဆောင်နိုင်ဖို့မြန်မာအစိုးရတာဝန်ရှိသူတွေကခွင့်ပြုခဲ့တဲ့အတွက်ကြိုဆိုခဲ့တယ်လို့လည်းဆိုပါတယ်။ဒါပေမဲ့လို့ကလေးငယ်တွေအပါအဝင်ထောင်ထဲချီတဲ့လူတွေအနေနဲ့အထောက်ပံ့အကူအညီတွေအများဆုံးရရှိနိုင်ဖို့လိုအပ်တယ်လို့လည်းရန်ကုန်မြို့အမေရိကန်တန်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ်ကအခုလိုပြောပါတယ်
။ But we are concerned by delays and urge all Myanmar authorities to overcome the obstacles.
နောက်နေ့ကြံကြမှုတွေအပေါ်မှာကျွန်တော်တို့အနေနဲ့စိုးရိမ်ပါတယ်။ဟာရချွတ်တဲ့နေတဲ့ကလေးငယ်တွေအပါအဝင်လူသားချင်းစာနာထောက်ထားရေးအကူအညီတွေလိုအပ်နေတဲ့လူပေါင်း1000ကျော်ဟာဘာအကူအညီမှမရတာနှစ်လနီးပါးကြာမြင့်နေပြီဖြစ်တာကြောင့်အဲ့ဒီအကူအညီတွေအပြည့်အဝပြန်လည်ပေးရနိုင်ရေးအဟန့်တားဖြစ်နေတာတွေကိုကြော်လွှားဖို့လည်းအစိုးရတာဝန်ရှိသူတွေအားလုံးကိုတိုက်တွန်းပါတယ
်ပြည်ပခဖြစ်ပွားခဲ့တဲ့ဒေသတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီယာနဲ့ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာပြီးခဲ့တဲ့တစ်ပတ်တည်းတောရောက်လည်လာခဲ့တယ်လို့အဲ့ဒီဒေသအတွင်းသူတို့တွေ့ရှိချက်တွေကိုလည်းအစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးပြောဆိုဆွေးနွေးခဲ့ကြပါတယ်ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာအာနန်ကတော့လုံခြုံရေးအကြောင်းပြချက်ကြောင့်အကူအညီတွေလိုအပ်နေတဲ့သူတွေအပေါ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်ပံ့တွေအဟန့်အတားမဖြစ်စေဖို့ကိုလည်းတိုက်တွန်းခဲ့တာပါရခိုင်ပြည်နယ်မောင်တော်ဒေသမှာနေကြားဆောင်တပ်တွေကိုအကြမ်းဖက်တိုက်ခိုက်ခဲ့ရကနေအစပြုခဲ့တဲ့ပြည်ပခါတွေကြောင့်လူပေါင်းတောင်းနဲ့ချီလူသားချင်းစာနာထောက်ထားတဲ့အကူအညီတွေလိုအပ်နေတယ်လို့လည်းနိုင်ငံတကာကထောက်ပြကြပါရယ်။အဲ့ဒီဒေသတွေမှာမူလအခြေအနေပြန်လည်ဖြစ်နိုင်မှုငြိမ်းချမ်းရေးနဲ့တည်ငြိမ်မှုဟာအရေးကြီးတဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ကိုအခြေခံပြီးအမေရိကန်တန်ယုံပြောခွင့်ရပုဂ္ဂိုလ်ကအခုလိုပြောပါရယ်။
This assistance is desperately needed to address serious humanitarian needs but also to be
အထောက်ပံ့တွေဟာလူသားချင်းစာနာမှုအကူအညီတွေအကြီးအကျယ်လိုအပ်နေတာကိုဖြည့်ဆည်းနိုင်ဖို့အတွက်သာမကငြိမ်းချမ်းပြီးတော့တည်ငြိမ်တဲ့မူလအခြေအနေအတိုင်းပြန်ဖြစ်အောင်လှုပ်ဆောင်တဲ့နေရာမှာလည်းမရှိမဖြစ်လိုအပ်ပါတယ်။လူသားချင်းစာနာမှုအကူအညီတွေပေးနေတဲ့ agency တွေအနေနဲ့အစိုးရရဲ့လူသားချင်းစာနာမှုလုပ်ငန်းတွေကိုပံ့ပိုးပေးတဲ့အနေနဲ့လက်ရှိလိုအပ်ချက်တွေကိုအပြည့်အဝသိရှိအောင်လှုပ်ဆောင်နိုင်ဖို့အတွက်လည်းအတားအဆီးမရှိသွားလောက်ခွင့်ရှိဖို့လိုပါတယ်။ဒါပြင်ဈေးတွေလူမှုဘဝတွေမှာပြန်ပြီးတော့ဝင်ဆက်နိုင်အောင်ဆောင်ရွက်တဲ့နေရာမှာလဲတကယ့်ကိုအရေးကြီးပါတယ
်ပြည်ပခဖြစ်ပွားခဲ့တဲ့ဒေသတွေမှာစစ်တပ်ရဲ့နေမြေရှင်းလင်းလုပ်ရမှာလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးနိုင်ငံတကာအသံဝင်ကပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်မြန်မာအစိုးရဘက်ကတော့အဲ့ဒီဆွတ်ဆဲချက်တွေကိုပြက်ပြက်သားသားညှင်းဆို့ထားတယ်လို့ဆက်စုနှစ်ပေါင်းများစွာကြာမြင့်နေပြီဖြစ်တဲ့ပြဿနာတွေကိုဖြေရှင်းဆောင်ရွက်တဲ့နေရာမှာအချိန်ယူဆောင်ရွက်ဖို့လိုတယ်လို့လည်းနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောဆိုထားပါတယ်အလားတူပဲဒီဇင်ဘာလ10ရက်နေ့ကသမ္မတဦးထင်ကျော်ကဖွဲ့စည်းပေးခဲ့တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဟာလည်းမနေ့ပြန်မှာအဲ့ဒီဒေသကိုတွားရောက်မှာဖြစ်တယ်လို့အဲ့ဒီဒေသတွင်းဖြစ်ပျက်ခဲ့တဲ့အကြောင်းအရာတွေနဲ့ဆွဆွဲပြောဆိုမှုတွေကိုနိုင်ငံတကာစံချိန်စံနှုန်းညနဲ့အညီပွပွင့်လင်းလင်းမြတ်မြတ်တတလှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီအာနန်ကတော့ပြည်ပကဖြစ်ရာဒေသတွေမှာလူသားချင်းစာနာထောက်ထားတဲ့အကူအညီတွေအများဆုံးရရှိဖို့နဲ့သတင်းမီဒီယာအဖွဲ့အစည်းတွေလည်းအဲ့ဒီဒေသကမြေပြင်အခြေအနေတွေကိုတွားရောက်သတင်းယူနိုင်အောင်ဆောင်ရွက်ပေးနိုင်ဖို့ကိုလည်းတိုက်တွန်းပြောကြားထားပါတယ်ခင်ဗျာ